2015ခုနှစ်နိုဝင်ဘာလတုန်းကအထူးထူးရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တဲ့ကရင်နိုင်ငံရေးပါတီငါးပါတီကတပါတီတည်းအဖြစ်ပေါင်းစည်းသွားဖို့သဘောတူညီချက်ရခဲ့တဲ့အကြောင်းကရင်ပါတီခေါင်းဆောင်တွေကပြောပါတယ်။လက်ရှိမှာအဖွဲ့ဝင်30ပါတဲ့ပေါင်းစည်းရေးကော်မတီကိုဖွဲ့စည်းထားပြီးလာမယ့်ဖေဖော်ဝါရီလလောက်မှာပေါင်းစည်းရေးလုပ်ငန်းစဉ်တွေကိုပြန်လည်ဆွေးနွေးသွားမယ်လို့ဆိုပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ကရင်နိုင်ငံရေးပါတီ၅ခုကိုဒီနှစ်တော်တွင်တပါတီတဲဖြစ်ပေါင်းစည်းသွားဖို့သဘောတူညီချက်ရရှိခဲ့ပြီလို့ကရင်မျိုးရပါတီရဲ့ထွေထွေသွင်းမှုမန်းကျော်ငင်းကခုလိုပြောပါတယ
်။အားလုံးကတော့ပေါင်းဖို့လို့သဘောတူကြပြီ။တပါတီကို6ယောက်ပေါ့နော်။နားပါတီဆိုတော့ယောက်30နဲ့ဖွဲ့စည်းဖို့လုပ်တာပါ။ကျွန်တော်အဲ့ဒီဘက်ကနေပြီးတော့ပါတီပေါင်းစည်းရေးတွေကျွန်တော်ကမူဝါဒရေးဆွဲမယ်။အကုန်လုံးကတော့ပေါင်းရဖို့အတွက်လေ
။ပါတီတစ်ခုတည်းပေါင်းစည်းရေးကော်မတီ30ဦးကိုပြီးခဲ့တဲ့အင်္ဂါနေ့အစည်းအဝေးကနေဖွဲ့စည်းနိုင်ခဲ့ပြီးနိုင်ငံရေးပါတီတစ်ခုဖြစ်ဖွဲ့စည်းဖို့သဘောတူလိုက်တာဖြစ်ပါတယ်။ပေါင်းစည်းရေးကော်မတီတွေအနေနဲ့လာမယ့်ဖေဖော်ဝါရီလလောက်မှာပေါင်းစည်းရေးလုပ်ငန်းစဉ်တွေကိုပြန်လည်ဆွေးနွေးသွားမယ်လို့မန်းကျော်ငင်းကဆက်ပြောပါတယ
်။ဘူဝါဒပဲဆရာကတော့ကျွန်တော်တို့ဒီဆယ်ရီပီတော်စုကိုသွားဖို့အတွက်တော့ဘယ်လိုဆယ်ရီမျိုးကိုနှစ်သက်ရတဲ့ဆိုတဲ့ပုံစံနဲ့အစတော့ကြီးတော့ကြီးကြပါပေါ့နော်။ပါတီကဘူဝါဒရေးဆွဲမယ်၊ဒီမင်းစီကန်နေပေါ့နော်။အခါကျရင်ကျွန်တော်တို့အကုန်လုံးကြီးရပါပေါ့နော်
။ကရင်နိုင်ငံရေးပါတီတွေပူးပေါင်းရတာဟာကရင်ပြည်သူတွေရဲ့တောင်းဆိုချက်အရနဲ့ကရင်မျိုးရာစီလုံးညီညွတ်ရေးကိုရှေ့ရှုတယ်လို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာကရင်နိုင်ငံရေးပါတီတွေကွဲပြားနေမှုကြောင့်ကရင်ပြည်နယ်တန်ဆောင်မြို့နယ်မှာကရင်ပြည်သူ့ပါတီကနေဒီနယ်လွှတ်တော်ကိုယ်စားလှယ်သူဥဒအနိုင်ရရှိခဲ့ပြီးကျန်တဲ့၄ပါတီကတော့ကိုယ်စားလှယ်နေရာအနိုင်ရတာမျိုးမရှိခဲ့ပါဘူး။ကရင်ပါတီတွေဖြစ်တဲ့ကရင်ပြည်သူ့ပါတီ၊ကရင်ဒီမိုကရက်တစ်ပါတီ၊ကရင်မျိုးရပါတီ၊ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးရေးပါတီနဲ့ဖလုံဆိုဝေါ်ဒီမိုကရက်တစ်ပါတီအစရှိတဲ့ပါတီ၅ပါတီကနေနိုင်ငံရေးပါတီတစ်ခုတည်းဖြစ်အောင်ပူးပေါင်းဖို့အတွက်မတူညီတဲ့ပါတီမူဝါဒတွေရှိနေပေမဲ့လည်းတူညီတဲ့အပိုင်းကနေစတင်ပူးပေါင်းလှုပ်ဆောင်သွားမယ်လို့ဖလုံဆိုဝေါ်ဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်။
ကျွန်တော်တို့ပါတီပူးပေါင်းတဲ့မူဝါဒမတူတာမတူညီတဲ့အားတွေဆန္ဒမှာပေါ့ဗျာဒါပဲလို့
2015ရွေးကောက်ပွဲမှာနေရာများဆုံးနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာ၄နေရာမှာတိုင်းရင်းသားတွေကို၃နေရာပေးလိုက်တဲ့လှုပ်ဆောင်ချက်ပေါ်မှာကျူးဆူပေမဲ့တိုင်းရင်းသားတွေလူလာတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့နဲ့ငင်းချမ်းရေးတည်ဆောက်ရေးအပိုင်းမှာ NLD အစိုးရရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်သွားရမယ်လို့လည်းဘလုံဆိုဘောဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်
ကျွန်တော်တို့ကျေစုပါတယ်ဒီကိစ္စကြနဲ့ဟိုအဖြစ်မှန်မှန်ဆက်ဖို့ပဲကျွန်တော်ကမျှော်လင့်တယ်ဖြစ်နိုင်တော့သမရနေရာတော်မှာကျွန်တော်တိုင်းရင်းသားတွေပြေးမယ်ဆိုတော့ကျွန်တော်ကပုံဝန်းတာတော့ဗျာဟုတ်လားအဲဒီလိုဆိုရကိုတော့ကျွန်တော်တို့ကတော့မျှော်လင့်ခြင်းတော့ဗျာကျွန်တော်တို့လူကြီးနဲ့ဖက်ဒရယ်တို့ဒီစစ်မှန်တဲ့ဒီမိုကရေစီတို့ငြိမ်းချမ်းတို့ပါတို့ကိုသူကကောင်းတယ်ပေါ်ပေးမယ်လို့တော့ပြောပါတယ်သို့တော့လက်တွေ့ဘလောက်အထိဖြစ်မလဲဆိုတာကတော့စောင့်ကြည့်ရမယ့်အနေအမျိုးတော့ရှိမယ်
2015ရွေးကောက်ပွဲတုန်းကကရင်နိုင်ငံရေးပါတီတွေဖြစ်တဲ့ကရင်ပြည်သူ့ပါတီ၊ကရင်ဒီမိုကရက်တစ်ပါတီ၊ကရင်မျိုးရပါတီ၊ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးရေးပါတီနဲ့ဘလုံစဝေါ်ဒီမိုကရက်တစ်ပါတီအစရှိတဲ့ပါတီ၅ပါတီကနေကရင်ပြည်နယ်၊မွန်ပြည်နယ်၊ပဲခူးတိုင်း၊အေရဝတီတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးတွေမှာဝင်ရောက်ရှင်ပြန်ရွေးခံခဲ့ပေမဲ့လည်းထိုက်တဲ့အောင်မြင်မှုတော့မရရှိခဲ့ပါဘူး။နောင်လာမဲ့ရွေးကောက်ပွဲတွေမှာကရင်လူမျိုးတွေကိုကိုစားပြုနိုင်မဲ့ကရင်နိုင်ငံရေးပါတီတစ်ခုစီးဖြစ်ဖို့အတွက်ပါတီချင်းပေါင်းစည်းဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်။ကရင်နိုင်ငံရေးပါတီ၅ပါတီပူးပေါင်းပြီးဒီနှစ်အတွင်းပါတီတစ်ခုတည်းဖြစ်အောင်ဖွဲ့စည်းသွားမယ်လို့ဇန်နဝါရီလ29ရက်စွဲနဲ့သဘောထားကြေညာချက်ကိုလည်းတရားဝင်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။